ရန်ကုန်တိုင်းမော်ဘီမြို့နယ်မှာနေထိုင်တဲ့ဒုတိယအရာခံဘိုကျော်မိုးရဲ့သားဖြစ်သူကိုဝေပိုင်မိုးဟာရန်ကုန်ကနေစစ်တွေကိုပြည့်စွဲနေတဲ့ရွှေကန်းကော်ရင်တိုင်းကရင်မောင်းဖြစ်ပြီးကွန်ပျူစီတွေနဲ့စစ်တွေကိုအတွားဇန်နဝါရီလ20ရက်နေ့မနက်ပိုင်းမှာ AA ရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ကားကိုပါမီးရှို့သွားတယ်လို့တပ်မတော်ရဲထုတ်ပြန်ချက်မှာပါရှိပါတယ်။တပ်မတော်သတင်းမှပြန်ကြားအဖွဲ့အတွင်းမှဘုံမကျုပ်ဇော်မင်းထွန်းကလည်း AA အဖွဲ့ကလုသွားတာဖြစ်ပြီးဆက်လက်စုံစမ်းနေတယ်လို့ပြောပါတယ်
။ဒီကတော့သူကကျွန်တော်တို့အရသားပါပဲဗျာရေမောင်းမှာပဲအဲဒီအန်စစ်တွေကားလာမှမှရှိတယ်မဲလက်မောင်းရွာအနီးမှာကျွန်တော်ည20ရက်နေ့မနက်9နာရီလောက်မိုင်းတိုင်းမှာ18မိုင်ဈေးခါတော့ပေါ့အဲဒီမှာကျွန်တော်တို့ဒီရန်ကုန်စစ်တွေရွှေကန်းကောရေနိုင်ငံရေမောင်းဝေပိုင်မှုမောင်းလာတဲ့ရေကန်းကိုရေကိုအားတယ်ကားတို့ကကုန်ရောရေကိုမီးစုဖြတ်ပြီးသွားတယ်သူတို့တော့ဖမ်းခေါ်သွားတယ်ဆိုတာသိရပါတယ်ဗျာလက်ရှိအခြေအနေကတော့ကျွန်တော်လည်းတရင်စုံစမ်းတဲ့တရှိတယ်သူတို့ဖမ်းခေါ်သွားတာဖမ်းခေါ်သွားတာပဲသိရပါတယ်ဗျာ
အန်စစ်တွေကားလမ်းပေါ်မဲလက်မောင်းကျေးရွာအနီးမိုင်တိုင်အမှတ်18မိုင်4ဖာလုံအရောက်အေအေဘွဲ့ဝင်ချိုးကကားပေါ်မှာပါတဲ့ပစ္စည်းတွေအားလုံးနဲ့ကားကိုပါမီးရှို့ပြီးရင်မောင်းကိုဝေပိုင်မိုးကိုတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။အန်မျိုးဟာရွာတွေအများကြီးနဲ့အကျယ်ပြန့်လို့အေအေဘွဲ့ဝင်တွေခိုးအောင်နိုင်တယ်လို့မဲလက်မောင်းကျေးရွာဟာလည်းတရင်ဌာနချုပ်တွေနဲ့မဝေးတဲ့အတွက်လုံခြုံရေးကိုသတိထားဖို့လိုတယ်လို့အန်မျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမမောင်အောင်က RFA ကိုပြောပါတယ
်။အေအေဘွဲ့တွေကလည်းညပိုင်းနေပါအလဲပိုင်းပေါ့အပိုင်းနေနေစနေတဲ့ပုံတော့ဖြစ်တာပေါ့နော်အဲနောက်တစ်ခုကလည်းအဲ့ဘက်မှာလည်းတိုင်းစစ်တန်းတို့ရှိတော့အဲ့ဘက်မှာလည်းသူတို့နည်းနည်းစိတ်ဝင်တယ်ကျွန်တော်တို့ပဲကျွန်တော်ထင်ပါတယ်ခဏချင်းနေမှာဖြစ်တာတော့ပို့ပြီးတော့လုံကျုံကြီးကိုကျွန်တော်ကတိထားမယ်တဘောမျိုးသူတို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့အန်နေကြီးကသူနင်းကြီးကကြည့်ရတယ်ကသူကဘိမှာလည်းရွာတွေကဟိုအများကြီးရှိတယ်အရင်တော့ကဒါဘကပါတွေပါရခေါအောင်လို့ကောင်းတဲ့နေရာတွေဆိုတော့ဒီရွာတွေထဲမှာအဲ့လိုနေလို့ရတဲ့နေရာတွေအများကြီးပြည့်ပြတ်နေခင်ဗျပြည့်ပြတ်နေခါကျတော့သူအဲ့ဘက်ဒီမှာသူတို့ကိုအောင်လုပ်ရမယ်ဆိုရင်တော့မှတဖြစ်နိုင်တယ်ဒါဒီဘက်ကလည်းဂျူးတိုက်ပို့တော့ကျွန်တော်အရင်တော့ပြောခဲ့တာကြည့်ပါတယ်ဟိုသတိထားဖို့တော့ကျွန်တော်စိတ်ပူပူပြောပါတော့အဲ့လိုဒီကျွန်တော်ပြောချင်ပါတယ်နော
်ရခိုင်တက်တော့အေကတော့သူတို့လောက်တာမဟုတ်ကြောင်းနဲ့ဖြစ်ပွားတဲ့နေရာတစ်ဝိုက်မှာအေအဖွဲ့ဝင်တွေလှုပ်ရှားရလည်းမရှိဘူးလို့ပြန်ကြားတဲ့တာဝန်ခံခိုင်ဒုက္ခကပြန်လည်ညှင်းဆိုပါတယ်
အဲ့ဒီကိစ္စကတော့ကျွန်တော်တို့ကဘာမှပတ်သက်မှုမရှိဘူးကြာအဲ့ဒီကိစ္စကျွန်တော်တို့လည်းဒါအောက်ခြေကိုအသေးချမေးပြီအဲ့ဒီနေရာမှာဒီကျွန်တော်တို့ဘက်ကနေပြီးတော့တော့တတ်လှုပ်ရှားတာလည်းမရှိဘူးဟိုကျွန်တော်တို့ဒီဒေသခံတွေစီကသိရတဲ့လောက်ကတော့အဲ့ဒီနေရာမှာတော့အဲ့ဒီနေ့ကဒီအရသာကားတစ်စီးကဟိုလမ်းဘေးကျောက်ဆောင်ဝင်ဆောင်းပြီးတော့မှဒီဟိုဝိုင်ယာရင်းရှိုးဖြစ်ပြီးတော့မီးလောင်သွားတာရှိတယ်ဆိုတော့အဖြစ်အပျက်တစ်ခုတော့အဲ့ဒီသိရတာရှိတယ်ဟိုသူတို့ပြောသလိုလေကျွန်တော်တို့ဘက်ကနေပြီးတော့เนาะအဲ့ဒီဟို driver ကိုဖမ်းဆီးတာတို့ကားမီးရှို့တာတို့ကျွန်တော်တို့ဘက်ကလောက်တာလုံးဝမရှိဘူ
းတက်မတော်ဘက်ကတော့ဒီကိစ္စကိုအမ်းမျိုးမရေစကန်မှာလုံထုံးလုံနီးနဲ့အညီဆောင်ရွက်လျက်ရှိပြီးဖမ်းဆီးခေါ်ဆောင်သွားခံရသူကိုပြန်ရဖို့နေမြေစွမိုးရေလုံခြုံရေးဆောင်ရွက်လျက်ရှိရလို့ထုတ်ပြန်ကြေညာထားပါတယ်ရခိုင်တက်တော် A ကတော့သူတို့ဖမ်းဆီးထားတဲ့အထက်က NLD မဲ့ဥွေတင်းကိုမနေ့ကပြန်လွှတ်ပေးခဲ့တယ်လို့ဇန်နဝါရီလပထမဘက်ကလည်းကုန်လန်းပို့ဆောင်ရေးဝန်ထမ်း16ယောက်ကိုပြန်လွှတ်ပေးခဲ့ပေမဲ့ဘူးတိတော် NLD ပါတီဥက္ကဋ္ဌဦးရဲသိန်းကတော့ဖမ်းဆီးထားစဉ်တည်ထုံခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းတက်မတော်နဲ့အေရိုးရဲ့တိုက်ပွဲတွေကြောင့်2019ခုနှစ်အတွင်းစစ်ဘေးဒုက္ခသည်တသိန်းကျော်ရှိခဲ့ပြီးတည်ဆုံးသူ90ဝန်းကျင်နဲ့နေထိုင်ရသူ180ကျော်ရှိခဲ့ကြောင်းရခိုင်ပြည်နယ်ရဲဘက်အဖွဲ့တွေရဲ့ထုတ်ပြန်ကြေညာသိရပါပါခင်ဗျာကျွန်တော်တန့်စီဦးပါ